2016ခုနှစ်အမေရိကန်သမ္မတယူကော့ဘွယ်ကိုဝင်နောက်ခဲ့တာမှာနောက်ွယ်ကလုဆောင်ခဲ့တယ်လို့ဆိုတဲ့ရုရှားနိုင်ငံသားပထမဆုတစ်ဆုအပေါ်ဆွဲချက်တွေကိုဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုကကြေညာလိုက်ပါတယ်။ရုရှားနိုင်ငံသား13ယောက်နဲ့ကုမ္ပဏီ3ခုတို့အပေါ်ဆွဲချက်တင်ကြောင်းကြေညာတာပါ။ Federal Grand Jury အဖွဲ့တစ်ဖွဲ့ကနေတောက်ကြနေကအခုလိုဆွဲချက်တင်လိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံ Saint Petersburg မြို့အခြေစိုက် Internet သုတေသနအေဂျင်စီနဲ့အဲဒီကဝန်ထမ်း12ယောက်ဟာ2024ခုနှစ်ကနေ2026အမေရိကန်သမ္မတယူကော့ဘွယ်ကျင်းပချိန်အထိယူကော့ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအနှောက်အယှက်ပေးတဲ့အလုပ်တွေလုပ်ခဲ့ကြတယ်လို့ဆွဆွဲထားပါတယ်။ဒီကုမ္ပဏီဟာရုရှားအစိုးရနဲ့ဆက်ဆက်ရှိတယ်လို့ဆိုပါတယ်။ယူကော့ပွဲမှာဝင်နောက်ဖို့ရုရှားရဲ့ကြိုးပမ်းချက်တွေမှာဒီကုမ္ပဏီဟာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ယူဆထားတာအတော်ကြာနေပါပြီ။အမေရိကန်နိုင်ငံရေးစနစ်မှာဝင်နောက်ဖို့ဒီကုမ္ပဏီဟာ2024ခုနှစ်လောက်ကတည်းကစပြီးလုပ်နေခဲ့တယ်လို့ဆွဲချက်ထဲမှာဆိုထားပါတယ်။အခုဆွဆွဲခံထားရသူတွေအားလုံးဟာအမေရိကန်ပြည်ထောင်စုကိုလိန်လေဖို့ကြံစီလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပါတယ်။၃ဦးကတော့ငွေကြေးလွှဲပြောင်းတာနဲ့ဘန်စနစ်ပိုင်းလိန်လေလှည့်ပြဖို့ကြံစီလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပြီးနောက်၅ဦးကတော့လူပုဂ္ဂိုလ်ဆိုင်ရာအချက်အလက်တွေကိုစိုးရွားစွာခိုးယူမှုနဲ့ဆွဆွဲထားပါတယ်။အခုဆွဲချက်တင်ခံရသူတွေက၁ဦးကိုမှဖမ်းဆီးထိန်းသိမ်းထားတာမရှိဘူးလို့အထူးစုစမ်းစစ်ဆေးမှုရဘတ်မူလာယုံပြောခွင့်ရတဲ့ဦးကပြောပါတယ်။